ဤချင်းထောင်ကနေပြန်လဲလွတ်မြောက်လာတဲ့ Al-Jazeera သတင်းတောက် Peter Crabtree ကသူလွတ်မြောက်လာတဲ့အပေါ်မှာစိတ်သက်သာရာရပေမဲ့ဤချင်းထောင်ထဲမှာကြံခဲ့တဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တွေအတွက်အင်မတန်စိတ်မချမ်းမသာဖြစ်ရတယ်လို့ပြောကြခဲ့ပါတယ်ကျွန်တော်လွတ်မြောက်လာတဲ့အတွက်ဘလောက်စိတ်သက်သာရာရသလဲဆိုတာပြောမပြတတ်အောင်ပါပဲလွတ်မယ်လို့မျှော်လင့်မထားပါဘူးလွတ်မယ်ဆိုတာကိုမိနစ်ပိုင်းကြာမှကြိုသိခဲ့ရတဲ့အတွက်တိတ်ကိုထူးခြားတဲ့ခံစားမှုဖြစ်ပြရပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်ရဲ့လှုပ်ဖော်ကင်ဘက်တွေကိုထောင်ထဲမှာထားခဲ့ရတဲ့အတွက်လည်းတိတ်ကိုစိတ်မချမ်းမသာဖြစ်ရပါတယ်သူတို့အားလုံးလည်းလွတ်မြောက်တင်ကြပါတယ်လို့ဩစတြေးလျသတင်းတောက် Peter Crabtree ကဩစတြေးလျနိုင်ငံကိုအသွား Cyprus နိုင်ငံအရောက်မှာ Al Jazeera သတင်းဌာနနဲ့မေးမြန်းကမှအဲ့ဒီလိုပြောကြားသွားခဲ့ပါတယ်သူကိုပြန်လွှတ်ပေးလိုက်တာဟာအီဂျစ်အတွက်ကြီးမားတဲ့ပြူသဘောဆောင်ခြေလှမ်းဖြစ်ပြီးနောက်ထပ် Al Jazeera သတင်းတောက်နှစ်ယောက်ဖြစ်တဲ့ဘဟာမိုဟာမက်နဲ့မိုဟာမက်ဖာမီတို့ကိုလည်းလွှတ်ပေးဖို့မျှော်လင့်တယ်လို့ပြောကြားခဲ့ပါတယ်။အီဂျစ်အစိုးရက Peter Crabtree ကိုတင်းငွေတွေနေကလွှတ်ပေးလိုက်ပြီးဩစတြေးလျနိုင်ငံကိုပြည်နှင်တန်ပေးခဲ့တာပါ။ Peter Crabtree နဲ့တူ Al Jazeera သတင်းတောက်နှစ်ယောက်ဟာအီဂျစ်မှာမတရားအသင်းသတ်မှတ်ထားတဲ့ Muslim Brotherhood အဖွဲ့ကိုအကူအညီပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့လွန်ခဲ့တဲ့တစ်နှစ်ကျော်ကဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။အကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဲချက်တွေနဲ့ထောင်ဒဏ်ခုနှစ်နှစ်ချခံရပြီး Crabtree ထောင်ထဲမှာရက်ပေါင်း400အကျဉ်းကျခဲ့ပါတယ်။သူနဲ့တူ2013ခုနှစ်ကတည်းကအဖမ်းခံခဲ့ရတဲ့ကနေဒီယန်နိုင်ငံသားအီဂျစ်လူမျိုးမိုဟာမက်ဖာဖီကိုလည်းရက်ပိုင်းအတွင်းမှာပဲကနေဒါနိုင်ငံကိုပြန်ပို့မယ်လို့အီဂျစ်လုံခြုံရေးတာဝန်ရှိသူတယောက်ကပြောခဲ့ပါတယ်။ဒါပေမဲ့ထောင်ဒဏ်10နှစ်ကျနေရတဲ့အီဂျစ်လူမျိုးဘဟာမိုဟာမက်နဲ့ပတ်သက်လို့တော့ဘာသတင်းမှမကြားသေးပါဘူးရှင်။